ဒီကနေ့ဇွန်လ26ရက်နေ့ဟာညင်ပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။ဒီနေ့မှာပဲမြန်မာမှာညင်ပန်းနှိပ်စက်ခံရသူတွေအတွက်တရားမျှတမှုလုပ်ငန်းစဉ်တွေပေါ်ဆောင်ပေးဖို့အစိုးရကိုအရဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်တဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအီတနာထုံးပါ။မြန်မာနိုင်ငံတွင်းကအထူးအဖြစ်ပဋိပက္ခဖြစ်ပွားရာခြေသားတွေမှာညင်ပန်းနှိပ်စက်မှုဖြစ်စဉ်တွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေဆဲဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့အရဖက်အဖွဲ့အစည်းတွေရဲ့ပူးတွဲကြေညာချက်ကဖော်ပြထားပါတယ်။မြမတက်မတော်အနေနဲ့အပြစ်ခတ်ရဆဲကြောင်းကြီးညာထားပေမဲ့လို့တနိုင်ငံလုံးအပင်မဆောင်ပဲရခိုင်ဒေသအပါအဝင်တိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတော့မှအရက်သားတွေကိုတက်မတော်ဖက်ကရောတခြားလက်နက်ကင်တွေရပါမတင်ကမှုနဲ့ဖမ်းဆီးစစ်ဆေးတာတွေညှဉ်းပန်းနှိပ်စက်တာတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတွေအစုလိုက်အပြုံလိုက်တိုက်ဆုံမှုတွေရှိနေပါတယ်လက်နက်ကင်အဖွဲ့နဲ့ပတ်သက်တယ်လို့တန်တရားနဲ့ဖမ်းခံထားရတဲ့ရခိုင်အရက်သား၅ဦးကိုစစ်မော်တော်ပေါ်မှာညှဉ်းပန်းနှိပ်စက်စစ်ဆေးတာတွေလုပ်နေတဲ့ဗီဒီယိုဖိုင်တစ်ခုတက်လာခဲ့တာကြောင့်ဝေဖန်မှုတွေရှိခဲ့ပြီးအဲ့ဒီနောက်မြန်မာတပ်မတော်အနေနဲ့ညှဉ်းပန်းနှိပ်စက်မှုကျူးလွန်ခဲ့ကြောင်းဝန်ခံခဲ့ရပါတယ်။တာဝန်ရှိသူတွေကိုစုံစမ်းအရေးယူသွားမယ်လို့လည်းတပ်မတော်ဘက်ကပြောပါတယ်။ဒီဟာနဲ့ပတ်သက်ပြီးစစ်ဖက်တရားရုံးကစစ်ဆေးနေတယ်လို့သာတိထားရပြီးတော့ဘယ်လိုပုံစံနဲ့စစ်ဆေးသလဲဘယ်လိုအရေးယူဆောင်ရမလဲဆိုတာကိုတော့ပြည်သူတွေကိုပွင့်လင်းမြင်သာအသိပေးတာမရှိပါဘူး။ဒါနဲ့လူသိရှင်ကြမဟုတ်တဲ့အလားတူဖြစ်ရမျိုးတွေတိုင်းရင်းသားဒေသတွေမှာအတော်များများရှိနေတယ်လို့ရပ်ဖက်အဖွဲ့အစည်းတွေကပြောပါတယ်။ဒီအခြေအနေတွေအပေါ်မှာအစိုးရရဲ့ခြေရှင်းမှုတွေနဲ့ပတ်သက်လို့အမျိုးသမီးများအဖွဲ့ချုပ် WLB ကမှလွှင့်ပို့နေတာအခုလိုပြောပါတယ်
။ဘုဒ္ဓဘာသာတော့ဒီ UN Chat ပေါ့လေဟိုဒီ Humanism အစံဒီသဘောတူစာချုပ်ပေါ့လေနော်ကမ္ဘာကူလာတက်မကထုတ်ထားတဲ့စာချုပ်ကိုတော့သင်ပြခဲ့တယ်ပြည်ရှင်လက်မှတ်ထိုးဖို့သဘောတူတယ်မင်းတို့ရခဲ့ကြတယ်ဒါပေမဲ့လက်တွေ့မှာဒီဟာကိုအကောင့်ထဲမပေါ်ဘူးဆက်ပြီးတော့မှဒီ NLD အစိုးရလည်းပဲဟိုဒါကိုအကောင့်ထဲပေါ်ဖို့ဟို refine လုပ်ခေါ်တဲ့အတီးပြူလက်မှတ်ထိုးပြီးတော့မှကိုယ်နိုင်ငံတွင်းထဲမှာအဲ့ဒီသမတ်ထားတဲ့ကမ္ဘာကူလာတက်မကရဲ့သဘောတူစာချုပ်ကိုအကောင့်ထဲပေါ်ဖို့ကတော့အရင်အားနည်းနေသေးတဲ့ဟာကိုတွေ့ရတယ်။နောက်တစ်ခုကသမ္မတော်ကကျူးလွန်တဲ့အမှုတွေနဲ့ပတ်သက်ပြီးတော့မှသမ္မတော်ကကျူးလွန်တဲ့ပြည်မှုတွေရာဇဝမှုတွေကိုလွတ်တော်ထဲမှာဆွေးနွေးတာလည်းမတွေ့သလိုဒီအုပ်ချုပ်ရေးပိုင်းမှာလည်းတာဝန်ယူဖြည့်ရှင်းတဲ့ဟာမျိုးလည်းယနေ့အချိန်ထိကျမတို့တော့မတွေ့ရဘူးပေါ့မင်းဆိုတော့ဒီလောက်ဆောင်တာဝန်ယူတာဝန်ခံမှုကတော့အခုချိန်ထိရန်ကိုအားနည်းနေသေးပါတယ်လို့ကျမတို့ပြောချင်ပါတယ်
လက်ရှိဖြစ်ပေါ်နေတဲ့ပြည်ရင်းစစ်ကြောင့်အရက်သားနှိမ့်နှိမ့်ဆက်ခံရမှုတွေအများကြီးရှိနေပြီးတော့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ဟာနှိမ့်နှိမ့်ဆက်ခံရမှုအများဆုံးဒေသတွေဖြစ်တယ်လို့ WLB အဖွဲ့ကပြောပါတယ်။တအောင်းပလောင်ဒေသမှာဒီ2020ပြည့်နှစ်ဇန်နဝါရီလကနေအခုဇွန်လအထိနှိမ့်နှိမ့်ဆက်ခံရသူအရေအတွက်က50နီးပါးရှိသလိုနှိမ့်နှိမ့်ဆက်မှုကြောင့်တည်ဆုံးရသူက14ဦးရှိသွားပြီလို့မှလွေးပိုးငယ်ကပြောပါတယ်။တမတော်ကလုတ်တဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုဌာနတွင်းအရေးယူမှုတွေလောက်ပဲလုတ်တာကနှင်းတန်းနှိပ်စက်ခံရသူတွေရဲ့တရားမျှတမှုအတွက်မျိုးကုန်းထုတ်စရာဖြစ်လာတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများ၊ကုညီဆောက်ရှောက်ရေးအတင် AAPP ကကိုအောင်မျိုးကျော်ကပြောပါတယ်
။အခုလိုမျိုးဒီနှင်းတန်းနှိပ်စက်မှုတွေကိုကျူးလွန်တဲ့သူတွေကိုသိပ်လိုက်ရတဲ့ဒီအစိုးရကိုယ်တိုင်ကဒီခါရတဲ့အရေးယူမှုတွေကိုလည်းလက်ရှိဆုံးဖြတ်ပြီးတော့လက်ခံထားတယ်။အစိုးရကိုယ်တိုင်ကဒီကျူးလွန်တဲ့သူတွေကိုဖြည်းဖြည်းရောက်ဖြစ်ပေးကြတယ်လုတ်ဖူးဆိုလို့ရှိရင်ဒါဒီ independence မှုတွေကအစိုးရရဲ့ policy တွေဖြစ်သွားနိုင်ဖြစ်သွားလိမ့်မယ်เนาะရောင်းမှုဒီအစိုးရအနေနဲ့လည်းဟိုဒီ independence မှုတွေကျူးလွန်တယ်မတရားမှုတွေကျူးလွန်တဲ့ကိစ္စကိုပြင်းပြင်းထန်ထန်အရေးကြီးကိုဖြစ်ပေးဖို့အတွက်ဟိုအရေးကြီးတယ်လိုအပ်တယ်အခုရှိဖြစ်နေတဲ့ပုံစံနဲ့လက်ခံလို့မရဘူးကျွန်တော်တို့နိုင်ငံမှာ case ဆက်ဆက်ဒီ independence မှုတွေကျူးလွန်တာခံရကြရတဲ့ပြည်သူတွေခံရကြရတဲ့သူတွေဒီဒီနေ့ချိန်ထိဗာတရားမျှတမှုမှပြင်ရတာမရှိဘူးเนาะအခုကျွန်တော်တို့နိုင်ငံရေးကျင်းသားဟောင်းတွေကိုပဲဒီနိုင်ငံရေးကျင်းသားဟောင်းတွေမတရားဖက်စီးခံရတယ်။အဲစစ်ကြောရေးစခန်းတွေအချင်းတော်တွေမှာပြည်ပနေဆက်ခံရတယ်။ဒါပေမဲ့ယနေ့ချိန်ထိအဲ့ဒီအရာတွေပတ်သက်တဲ့တရားမျှတမှုဆိုတာမရဘူး
။ရခိုင်မှာလူခွင့်ရေးချိုးဖောက်ခံရမှုတွေနှိမ့်နှိမ့်ဆက်ခံရမှုတွေကနေ့စဉ်နဲ့အမျှရှိနေပြီးတော့ရခိုင်နဲ့ပလောက်ဝဒေသမှာအင်တာနက်ဖြတ်တောက်ခံထားရတာကလူခွင့်ရေးချိုးဖောက်မှုတွေနဲ့နှိမ့်နှိမ့်နှိမ့်ဆက်မှုတွေကိုပိုပြီးလှုပ်လာနိုင်တယ်လို့ရခိုင်လူငယ်မျိုးဆက်သစ်ကွန်ရက်ရဲ့ဒါရိုက်တာဦးလှတန်းကပြောပါတယ်။
ကျွန်တော်တို့ကဒီအခိုင်ဒီပတ်နဲ့ကျွန်တော်ဒီပလောက်ဒီပတ်မှာကအင်တာနက်ဖြတ်တောက်ထားတယ်ထားလိုက်ရတယ်ဆိုတော့ကျွန်တော်တို့တင်ဆက်ကြော်ရုပ်ဖြစ်နေဖြစ်တယ်ပေါ့လေဆိုအဲ့ဒီလိုအင်တာနက်ဖြတ်တောက်ထားတယ်ဆိုတော့လည်းလက်ရှိကျွန်တော်တို့ဒီတတိယရယူမှုဒီတတိယဟိုအဲ့ဒီလိုအချက်လက်တွေကိုကျွန်တော်တို့ကဒီအရှင်တတိယကျွန်တော်တို့ကအဲ့ဒီတတိယတွေကိုတန်နိုင်မှုဆိုတော့ဟိုမရရှိဘူးဆိုတော့ဒါကလည်းကျွန်တော်တို့တက်မတော်ရဲ့ဟိုမဟာပြည်ကကြကြအကားကိုဒါကိုလှုပ်ဆောင်ထားတဲ့ပုံစံမျိုးဖြစ်တယ်ပေါ့ဆိုတော့အဲ့လိုအင်တာနက်ဖြစ်တော့တဲ့အခါမှာတကယ်ကြီးအပေါ်ကတက်မလာဘူးတက်မလာတဲ့အခါမှာတကယ်မတက်လာတဲ့အတွက်ကိုအစိုးရကနေပြီးတော့ဒီတက်မလာတာနေပြီးတော့သူတို့ပို့ပြီးတော့ဟိုဒုက္ခရှုပ်ပုံပုံတွေကိုပို့ပြီးတော့လုတ်ဖို့တက်ကိုအဆင်ပြေတယ်ပေါ့လေသူတို့လုတ်နိုင်တယ်ဆိုတဲ့ပုံစံမျိုးကလည်းလက်ရှိဒီမှာအများကြီးရှိပါတယ်ဆန္ဒ
မြန်မာနိုင်ငံမှုတွေကိုအဆုံးသတ်ဖို့နဲ့အသက်ရှင်လွတ်မြောက်လာသူတွေအားလုံးအတွက်လွှမ်းခြုံနိုင်တဲ့ပြည်လဲအစားထိုးကုသခြင်းလုပ်ငန်းစဉ်တွေနဲ့တရားမျှတမှုလုပ်ငန်းစဉ်တွေကိုဖော်ဆောင်ပေးဖို့အမျိုးသမီးများအဖွဲ့ချုပ် WLB နဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းတို့အပါအဝင်အရက်ဖက်အဖွဲ့အစည်းစုစုပေါင်း106ဖွဲ့တို့ကထုတ်ပြန်ချက်တွေထုတ်ပြီးတောင်းဆိုထားကြပါတယ်တိုင်းရင်းသားဒေသတွေမှာတိုးချဲ့ထားတဲ့တပ်မတော်ရဲ့တပ်ရင်းတွေကိုရှုပ်သိမ်းပေးပြီးလက်နက်ကင်ပဋိပက္ခတွေကိုရှင်းတမ်းမှုအရက်သားတွေအပေါ်လူခွင့်ကြီးချိုးဖောက်မှုနှိမ့်မဲ့နှိပ်စက်မှုနဲ့လိမ်မိုင်းဆိုင်ရာကျူးလွန်သူတွေကိုအစိုးရကထိထိရရအပြစ်ပေးဖို့နဲ့နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလှုပ်ပေးဖို့တက်ကြွလှုပ်ရှားသူတွေကိုနောက်ထပ်ဖမ်းဆီးတာတွေမလုပ်ဖို့စတဲ့အချက်တွေကိုတောင်းဆိုခဲ့ကြတာပါရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။